2019ခုနှစ်ဘင်္ဂလားဒေ့ရှ်ဆိုင်ရာကုလသမဂ္ဂတုံ့ပြန်ဆောင်ရွက်ရေးပူးတဲ့အစီအစဉ်အရအမေရိကန်ဒေါ်လာတန်ပေါင်း60ကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုမှာကူညီမယ်ဆိုပြီးတော့အမေရိကန်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကနေပြီးတော့ဖေဖော်ဝါရီ15ရက်နေ့တုန်းကကြေညာခဲ့ပါတယ်။ဒီငွေကြေးထောက်ပံ့မှုဟာမြန်မာနိုင်ငံကနေစုလိုက်ပြုံလိုက်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေနဲ့ကလင်းငယ်တွေအများစုအပါအဝင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်ပေါင်း9သိန်းကျော်ရဲ့အရေးပေါ်လိုအပ်ချက်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အဖွဲ့အစည်းတွေရဲ့တက်ဆိုင်ရာလိုအပ်ချက်တွေမှာကူညီသွားမှာဖြစ်ပါတယ်။ရခိုင်ပြည်ပိုင်းမှာမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်တွေနှင်းပြေးရှိလင့်မှုတွေအတွင်းထွက်ပြေးကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်က2019ခုနှစ်ထဲကလက်ခံပေးထားတာပါ။အမေရိကန်ကဩဂတ်စ်လ2019ခုနှစ်မှာအကြမ်းဖက်မှုတွေဖြစ်ခဲ့ကအမေရိကန်ဒေါ်လာ449သန်းနီးပါးကိုထောက်ပံ့ခဲ့ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားအချက်တဲတွေမှာလူသားချင်းစာနာမှုအကူအညီတွေကိုအဓိကပံ့ပိုးနေတဲ့နိုင်ငံဖြစ်ဦးဆောင်နေပြီးတော့တခြားနိုင်ငံတွေကိုလည်းဒီလိုလူသားချင်းစာနာမှုအကူအညီတွေကိုပေးဖို့တိုက်တွန်းထားပါတယ်အတင်းကျပ်ရွှေပြောင်းခံရတဲ့သူတွေဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိပြန်လာနိုင်ဖို့ခွင့်ပြုပေးတဲ့ခြေနေတွေကိုဖန်တီးပေးဖို့မြန်မာနိုင်ငံကိုဆက်လက်တောင်းဆိုနေတယ်ဆိုပြီးတော့လည်းကြီးညာချက်ထုတ်ပြန်ထားပါတယ်